ဘင်္ဂလားဒေ့ရှ်နိုင်ငံမှာစနေနေ့ကမြို့တော်ဒက်ကရဲ့စင်ကြယ်ပုံမီယာဘူးအရက်ကပလတ်စတစ်ထုတ်ပိုးဆိုင်ရုံတစ်ခုမှာမိလောင်မှုဖြစ်ပွားခဲ့တဲ့အတွက်လူ73ဦးနဲ့မနေ့သေဆုံးခဲ့ရပါတယ်။ဆိုင်ရုံလုံးသားအများပြားလဲဆုံးရတဲ့မိလောင်ဒဏ်ရာရရခဲ့ပြီး3ယောက်ကတော့ဒက်ကဆေးကောလိပ်ကဆိုင်ရုံကိုတင်ထားပါတယ်။မိသားသမားတွေကအထက်6ထပ်ရှိတဲ့ဆိုင်ရုံမိလောင်မှုဖြစ်ပွားရာကနေမိလောင်ကျွမ်းနေတဲ့အလောင်းတွေကိုတဲထုတ်ခဲ့ကြပြီးအလောင်း73လောင်းကိုဆိုင်ရုံရင်ခွဲရုံကိုပို့ပေးခဲ့ပေမဲ့စောစောဝါးဝါးလောင်ကျွမ်းထားတဲ့အလောင်းတွေကိုဘသူဘဲဝါခွဲခြားဖို့အတွက်အခက်အခဲတွေတွေ့နေပါတယ်။ဆိုင်ရုံရှိရပ်ထားတဲ့ကားတစ်စီးဟာလည်းမိလောင်ခဲ့ပြီးတန်းဝေကိုအတော်များများပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဒေတာသတင်းမှာဖော်ပြပါတယ်။ဒီဆိုင်ရုံဟာပလတ်စတစ်တွေကိုပြန်ကြိုးပြီးအစားအသောက်တွေထုတ်ပိုးဖို့အတွက်ပလတ်စတစ်တွေထုတ်လုပ်တာဖြစ်ပါတယ်။မိလောင်ချိန်မှာအလုပ်သမား80လောက်ဆိုင်ရုံထဲမှာအလုပ်လုပ်နေကြတာပါ။မိကအလင်းမြန်ပြတ်နိုင်ရတာဖြစ်ပြီးအများပြားလွတ်မြောက်ခဲ့ပေမဲ့ပိတ်မိနေသူတွေလည်းရှိပါတယ်။မိသားဌာန18ခုက2နာရီလောက်မိကိုနှိမ့်တက်ခဲ့ရတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဟာဆိုင်ရုံလုပ်သားတွေအတွက်အလုပ်ခွင့်ဘေးကင်းလုံခြုံမှုမရှိတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။